ဒီတဲ့နိုင်ငံမှာရုရှားတရှိုးအောင်သူကိုအာယုံကြောတိဓာတုအစိမ့်နဲ့လုံခြုံတပ်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ဖြစ်ရပေါ်သမ္မတထရမ့်အစိုးရကရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတရုပ်ောက်ပေါ်မှာရုရှားကဝန်နောက်ခဲ့တယ်ဆိုတာအတွက်ဒါရိုက်ရိုက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲ့ဒါနဲ့ပတ်သက်လို့တန်ခတ်ရေးယူမှုတွေချမှတ်လိုက်ပါတယ်။ဒီတဲ့နိုင်ငံဆော့စ်ဘူရီမြို့မှာရုရှားတရှိုးဟောင်းဆာဂေးစ်ကရီဘယ်ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရနဲ့ပတ်သက်ပြီးကြာသပတေးမှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာသလောက်ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုရုရှားကဆင်ခြင်ခဲ့တယ်လို့ပြည်ထင်ကပြောထားတာနဲ့ပတ်သက်ပြီးချက်တာပရီနေမှာပြည်ထင်ပြင်သစ်ဂျာမနီခေါင်းဆောင်တွေနဲ့အတူသမ္မတထရမ့်ကလည်းပူးတွဲကြေညာချက်တွေဆောင်ထုတ်ပြန်ပြီးတော့ပြည်ထင်ရဲ့ပြောဆိုချက်ကိုထောက်ခံထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တာအမေရိကန်လျှက်စစ်တားအလိုက်အပါအဝင်တခြားစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာအတွက်အဖွဲ့အစည်း5ခုနဲ့လူပုဂ္ဂိုလ် 19 ဦးတို့ကိုအမိမဲဆင်းသွင်းလိုက်တဲ့အကြောင်းအမေရိကန်အစိုးရကကြေညာအပြီးသိမ်မကြခင်မှာပဲခေါင်းဆောင်၄ဦးရဲ့ပူးတွဲထုတ်ပြန်ချက်ထွက်လာတာပါ။